မရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဇူလိုင်လ23ရက်တုန်းကကျင်းပခဲ့တဲ့ကမ္ဘောဒီးယားရွေးကောက်ပွဲဟာလွတ်လပ်တရားမျှတမှုမရှိဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမက်ထရူးမီလာရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ကမ္ဘောဒီးယားမှာတပ်တန်းရှေအာဏာရယူထားတဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့ပါတီကပါလီမန်ရွေးကောက်ပွဲတွေမှာအပြတ်အသတ်နိုင်ရကြောင်းကြေညာခဲ့ပါတယ်။ရွေးကောက်ပွဲမတိုင်ခင်အများယုံကြည်လေးစားမှုရထားတဲ့အတိုက်ခံပါတီတစ်ခုဖြစ်တဲ့ Candlelight Party ကိုရွေးကောက်ပွဲဝင်ခွင့်ပိတ်ပင်လိုက်ပြီးနောက်အာဏာရကမ္ဘောဒီးယားပြည်သူ့ပါတီဟာရွေးကောက်ပွဲမှာအလားအလာရှိတဲ့ပြိုင်ဘက်တွေနဲ့မရင်ဆိုင်ခဲ့ရပါဘူး။အကျိုးဆက်အနေနဲ့ကမ္ဘောဒီးယားပြည်သူ့ပါတီဟာ2018ခုနှစ်ရွေးကောက်ပွဲတုန်းကအမတ်နေရာတနေရာမှအနိုင်မရခဲ့တဲ့မထင်မရှားပါတီ18ပါတီနဲ့သာရှင်ပြိုင်ခဲ့ရပါတယ်။အသက်80အရွယ်ရှိပြီဖြစ်တဲ့ဝင်းနီချုပ်ဟွန်ဆန်ဟာတားအကြီးဆုံးဖြစ်သူဗိုလ်ချုပ်ကြီးဟွန်မာနက်ကိုယာရုလွှဲပြောင်းပေးမဲ့အစီအစဉ်ရှိကြောင်းလည်းကြေညာခဲ့ပါတယ်။ဒါပေမဲ့ဝင်းနီချုပ်ဟွန်ဆန်ဟာသူ့လက်ဝယ်မှာအာနာချင်းကွင်ရှာကိုဆက်လက်ချုပ်ကန်ထားမှာဖြစ်ကြောင်းရှင်းရှင်းလင်းလင်းပြသခဲ့ပါတယ်။ကျွန်တော်ကဝင်းနီချုပ်မဟုတ်တော့ဘူးဆိုရင်တော့အာနာယပါတီရဲ့ခေါင်းဆောင်အနေနဲ့နိုင်ငံရေးကိုဆက်ထိန်ချုပ်ထားမှာပါလို့ဇွန်လအစောပိုင်းတုန်းကဟွန်ဆန်ကပြောခဲ့ပါတယ်။ရွေးကောက်ပွဲမတိုင်ခင်မှာကမ္ဘောဒီးယားအာဏာပိုင်တွေဟာနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့နိုင်ငံတကာမှာတာဝန်ခံထားတဲ့အလုပ်ဝတ္တရားတွေကိုထိခိုက်စေတဲ့နိုင်ငံရေးအတိုက်ခံတွေမီဒီယာနဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုချိန်ချောက်နှောက်ယှက်တာတွေလုပ်ခဲ့ပါတယ်လို့အမေရိကန်နိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူမီလာကပြောပါတယ်။ဒီလုပ်ရက်တွေကကမ္ဘောဒီးယားပြည်သူတွေရဲ့အတန်နဲ့သူတို့နိုင်ငံရဲ့အနာဂတ်ကိုဆုံးဖြတ်ရမှာရွေးချယ်ခွင့်ကိုညှင့်ပယ်ခဲ့ပါတယ်။တကယ်တမ်းမှာလည်းအတိုက်ခံနိုင်ငံရေးသမား39ဦးထက်မနည်းကိုကမ္ဘောဒီးယားအကျဉ်းတောင်တွေမှာထိမ့်သိမ်းထားတယ်လို့နိုင်ငံတကာလူမျိုးချမ်းသာခွင့်အဖွဲ့ Amnesty International ကဆိုပါတယ်။ဒီလိုလှုပ်ဆောင်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကကမ္ဘောဒီးယားမှာရှိတဲ့နိုင်ငံခြားအကူအညီပေးရေးအစီအစဉ်တချို့ကိုယာယီရပ်ဆိုင်းမှုနဲ့ဒီမိုကရေစီကိုထိပါနှောက်ယှက်သူတွေကိုတဦးချင်းလိုက်အမေရိကန်ပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်တွေချမှတ်တဲ့အရေးယူမှုခြေလှမ်းတွေလှုပ်ဆောင်ခဲ့ပါတယ်။လက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီဟာသွားသက်ဖွဲ့စည်းချိန်မှာစစ်မှန်တဲ့ပါတီစုံဒီမိုကရေစီစနစ်ကိုပြန်လည်တည်ဆောက်ပြီးနိုင်ငံရေးရွေချက်နဲ့အမှုတွေစဉ်တရားရုံးတင်တာတွေကိုရပ်တန့်ဖို့လိုသလိုအစိုးရပေါ်ဝေဖန်သူတွေကိုပြစ်ဒဏ်ချထားတာတွေကိုပယ်ဖျက်ပေးပြီးလွတ်လပ်တဲ့မီဒီယာတွေကိုအနောက်ရှက်ကင်းကင်းနဲ့ပြန်လည်ရပ်တည်ခွင့်ပေးခြင်းဖြင့်အာဏာပိုင်တွေအနေနဲ့ကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံတကာမှာဝန်ဆန့်ရပ်တည်မှုအနေထားကိုမြင့်တင်နိုင်မှုအခွင့်အလမ်းရှိနေပါသေးတယ်။ကမ္ဘောဒီးယားပြည်သူတွေနဲ့ဆက်လက်လက်တွဲပူးပေါင်းဆောင်ရွက်သွားပြီးပုံမှန်တရားဝါပြောကဒီမိုကရေစီနီးလန်းကျကျအားလုံးရဲ့အသံတွေကိုထုတ်ဖော်ကြားသိနိုင်တဲ့လွတ်လပ်အမိခိုးကင်းတဲ့နိုင်ငံဖြစ်ရပ်တည်နိုင်ရေးသူတို့ရဲ့ဆန္ဒတွေကိုပံ့ပိုးဖြည့်ဆည်းပေးနိုင်မှုအမေရိကန်ပြည်ထောင်စုကမျှော်လင့်ထားပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။